ဖန်ကျင်းတော်ကနေတပီလူမြောက်သွားတဲ့ကျင်းသားတွေကပြန်ဖမ်းမိထားသူရောက်20တိရှိနေပြီဖြစ်ပြီးထိုင်းနိုင်ငံဘက်ကနေဆက်ဖြတ်ဝင်သွားနိုင်ခြင်းရှိတာကြောင့်ထိုင်းနိုင်ငံမှာအကြောင်းကြားထားသလိုနေဆက်ဝင်ထွက်ကိတီမှာလည်းလွန်လွေးတင်ကျပ်ထားပါတယ်ဒီကြောင့် VOA ထိုင်းစီစဉ်တင်တော့မအေးမာကသတင်းပေးပို့ထားပါတယ်
PNP နဲ့ဖန်ကျင်းထောင်မှာထိမ့်သိမ့်ခံနိုင်ရတဲ့အကျဉ်းသား40ကျော်တဲက20ကျော်ကိုပြန်ဖမ်းမိထားပြီးနောက်ထပ်လည်းနေရာအနှံ့မှာရှာဖွေနေသေးဖြစ်သလိုထိုင်းဘက်ချမ်းဘက်မထွက်ပြေးနိုင်အောင်အကြောင်းကြားထားတယ်ဆိုပြီး PNP နဲ့ကရဲမှူးကြီးအောင်မြတ်မိုးကပြောပြပါတယ
်။20ကျော်ပြည်သားကြီးအတော့မှအကျဉ်းဒီစားနေကြတာပေါ့နေရာနဲ့ဟာကျော်ရနေရာတော့ကျော်ရပြာပေါ့ကျွန်တော်ဘက်ကလည်းကိုယ်ကစားပြီးပြည်သားကြီးအော်အဲ့ကျွန်တော်ကျေးဇူးတော်ပါပါ
စတေမာလာ၁၈ရက်နေ့ကစပြီးမြောက်ရီမဲဆောက်တောင်ရင်မြစ်တစ်လျှောက်ကနေဆက်ဂိတ်တွေမှာထိုင်းနိုင်ငံဘက်ကလုံခြုံရေးတင်းကျပ်ပြီးရှာဖွေမှုတွေလုပ်နေတယ်လို့လည်းနေဆက်နေပြည်သူတို့ကပြောပြပါတယ
်။ဖန်ဆောက်ပေါက်ကြည့်လာတဲ့လူတွေနဲ့ပတ်သက်ပြီးဒီဘက်ကိုစွန့်လာမှာဆိုဒီဘက်ကိုထိုင်းဘက်ကိုကူညီတောင်းလာရသူထိုင်းမကိုက်ပိတ်တာ။ဒီတောင်ရင်ကထိုင်းမြန်မာနေဆက်ဂိတ်တွေအကုန်လုံးကစစ်ဆက်နေတဲ့ဖိတ်တွေမှာအကုန်လုံးဒီထိုင်းဘက်မှာအကုန်လုံးပတ်ကြ။သူတို့အမဒါဘုတ်ကိုပို့ထားတာရှိတယ်။အပေါ်ဒါဘုတ်ကိုပို့ပေးထားတယ်။နောက်တစ်ခုအရင်သူတို့ဆိုရဆိုတာဆက်လက်တင်နေဒီကဲကိုပို့ထားဝေးတယ်
။ဟုတ်ကဲ့
။အခုလည်းဆက်အဲဒီကောင်းပုံစံနဲ့သူထောက်ပုံစံအပြည့်တည်းတဲ့ဥစ္စာတွေရှိတော့အားလိုက်နေသူတို့
ထပ်ပြီးခဲ့တဲ့အကျဉ်းသားတွေထဲမှာတရင်သားလက်နဲ့ကန်အဖွဲ့အစည်းဝင်တွေတချို့နဲ့ပတ်သက်နေသူတွေလက်နက်မှုမူရစေဝါမှုအပါအဝင်ရာဇဝတ်မှုတွေနဲ့ထောင်ချခံနိုင်ရတဲ့အကျဉ်းသားတွေပါဝင်ပါတယ်။ဒီထဲကအကျဉ်းသားတချို့ကတော့ PNP နဲ့လှိုင်းခွဲမျိုးနဲ့မြောက်ဝီမျိုးနယ်တွေမှာပြန်လည်ဖမ်းမိခဲ့တာကြောင့်ထိုင်းနယ်စပ်မှာတော့ထိုင်းဘက်ကလုံခြုံရေးတွေကိုကျဉ်းကျပ်စွာဖြတ်ထားပါတယ်ရှင်။